ကမ္ဘာနိုင်ငံတွေအနေနဲ့စနစ်တကျလူမျိုးရေးခွဲခြားဆက်ဆံမှုကိုအမြဲတမ်းချေမှုန်းနိုင်ဖို့အတွက်ဥဆောင်မှုပူးပေါင်းဆောင်ရွက်မှုနဲ့တာဝန်ခံတာဝန်ယူမှုဆိုတဲ့အချက်၃ချက်ပေါ်မှာအခြေခံတဲ့ transformative agenda ကိုအပြောင်းလဲမှုတွေလှုပ်ဆောင်ချဖို့အတွက်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michelle Bachelet ကတိုက်တွန်းလိုက်တယ်လို့ကုလအတွင်းရေးမှုချုပ်ယုံပြောခွင့်ရ Stephane Dujarric ကတင်းလာနေမှာပြောပါတယ်
And in a report published today, the High Commissioner for Human Rights, Michelle Bachelet, made an urgent call for states to adopt a transformative agenda to
ဒီလိုပြောင်းလဲမှုတွေလုပ်နိုင်ဖို့အတွက်အာဖရိကနိုင်ငံတွေကဆက်တက်လာသူတွေပါပါဝင်နိုင်တဲ့အဓိပ္ပာယ်ရှိတဲ့ဆွေးနွေးညှိနှိုင်းမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပကြပြီးခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေဒေသဆိုင်ရာအစီအစဉ်တွေနဲ့တနိုင်ငံလုံးအပြည့်အဝပါဝင်တုံ့ပြန်ကြဖို့နဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ပါပန်ကြားခဲ့တာဖြစ်ပါတယ်။ကမ္ဘာတလွန်ဆနစ်တကျလူမျိုးရေးခွဲခြားဆက်ဆံမှုနဲ့ပတ်သက်ပြီးတစ်နှစ်ကြာအချိန်ယူလေ့လာမှုကနေတွေ့ရှိချက်တွေကိုကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာယုံကတနင်္လာနေ့မှာအစီရင်ခံစာထုတ်ပြန်ခဲ့တာပါ။မနစ်ကဂျွန်လာတဲ့အမေရိကန်နိုင်ငံမင်းနီယာပိုလစ်ရဲဖမ်းထားစဉ်အာဖရိကနယ်ပွားဂျော့ချ်ဖလိုက်တည်ဆုံးခဲ့ရတဲ့နောက်မှာစတင်လေ့လာခဲ့တာလည်းဖြစ်ပါတယ်။လူမျိုးရေးခွဲခြားဆက်ဆံမှုမလုပ်ဖို့ဆန္ဒပြသူတွေပေါ်အစိုးရနဲ့ရဲကတုံ့ပြန်ကင်တွေရမှာအာဖရိကနယ်ပွားတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေစနစ်တကျခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးအစီရင်ခံစာတင်ပြဖို့အပြင်ကျူးလွန်သူတွေကိုထိုက်တဲ့နဲ့ပြစ်ဒဏ်ကျခံရစေဖို့မျက်နာသူတွေကိုတရားသဖြင့်ဖြစ်စေဖို့ပါရည်ရွယ်ပြီးဒီအစီရင်ခံစာကိုထုတ်ပြန်တာလို့လည်းပြောပါတယ်။